တရုတ်နိုင်ငံကမိသားစုကလေးတယောက်ပဲယူဆိုတဲ့မူဝါဒဟာသူ့ပြည်ရင်းရေးဖြစ်ပေမဲ့မြန်မာနိုင်ငံကိုလာကြရဲ့ရိုက်ပါတယ်။ပါယောက်ကြားလေးရဲ့မိဘဖြစ်ချင်တဲ့အဆင်လာကြောင့်အမျိုးသမီးဥယျာဉ်တဲ့အမျိုးသားဥယျာဉ်ကများတာမို့အချိန်တန်ရွယ်ရောက်လို့ထင်များလက်ထပ်ခြင်းရင်ပြည်ရင်းကဇနီးမယားရဖို့ခက်တဲ့အတွက်အိနီချင်းနိုင်ငံတွေကမိန်းကလေးတွေဟာလူမှောက်ခိုးကုခံရပြီးတရုတ်ယောက်ျားတွေနဲ့မိမိသဘောဆန္ဒမပါပဲထင်များလက်ထပ်ကြရပါတယ်။တရင်တော်ကလေးတယောက်ယူတဲ့မူဝါဒကိုလွန်ခဲ့တဲ့နှစ်နှစ်ကရပ်ဆိုင်းလိုက်ပေမဲ့မြန်မာနိုင်ငံကရောင်းစားခံရတဲ့မိန်းကလေးတွေဘဝကတော့ကြည်ကွေးစရာတွေနဲ့ကြီးပဲစုံစည်းရပါတယ်။ဒီထဲကတယောက်ဖြစ်တဲ့ကချင်ပြည်နယ်ကမရစ်လူရဲ့ယင်းနှင်းစပွဲအဖြစ်ပျက်တွေကိုနိုင်ငံတကာသတင်းတွေမှာလောလောလတ်လတ်ဖော်ပြနေတာတွေ့ရပါတယ်။သူ့ငယ်ဘဝကအများသူငါလူကြောင့်သွားဖျားကြောင့်တဲ့မိသားစုလယ်ကွင်းမှာမိဘတွေနဲ့လယ်လုံငန်းဝိုင်းဝန်းကူခဲ့သူပဲဖြစ်ပါတယ်။2011ခုနှစ်ဇူလမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ပွားတဲ့အခါသူမိသားစုကစစ်ပြေးဘဝနဲ့တရုတ်နိုင်ငံနယ်စပ်လိုင်စာမြို့မှာရှိတဲ့ဆွေမျိုးတွေစီပြေးရပါတယ်တိုက်ပွဲတွေကြောင့်သူဟာလူကုန်ကူးခံရတဲ့တစားကံဘဝရရတော့မယ်မှန်းမသိပဲလိုင်စာကနေနာယီဝက်လောက်ကားမောင်းသွားရင်ရောက်တဲ့တရုတ်နိုင်ငံမြို့တစ်မြို့ကတားခင်ရောင်းတဲ့စားတောက်ဆိုင်မှအလုပ်ရမယ်လို့အင်းနီချင်းလည်းဖြစ်ဖျားချောင်းတက်ဖို့လည်းဖြစ်တဲ့အမျိုးသမီးတယောက်ကပြောတဲ့အတွက်နားယောင်သွားတာကိုသူ့အမေကတားပေမဲ့19နှစ်သမီးမရစ်လူဟာမိခင်စကားနားမထောင်ပဲ2017စက်တင်ဘာမှာတရုတ်နိုင်ငံနဲ့အလုပ်လုပ်ဖို့ရောက်လာပါတယ်။သူအလုပ်လုပ်မဲ့မြို့ထဲကစားတောက်ဆိုင်တစ်ဆိုင်မှာစကောက်ဆဲတပွဲစားပြီးတဲ့နောက်မူးနောက်နောက်ဖြစ်လာပြီးဘာမှသတိမရတော့ဘူးလို့ဆိုပါတယ်။ပြန်သတိရလာတဲ့အခါအဝေးပြေးလမ်းပေါ်ပြေးနေတဲ့မော်တော်ဆိုက်ကယ်တစ်စီးပေါ်ရောက်နေပြီးလူဝဝတစ်ယောက်ကသူ့နဲ့တစ်ဖက်ကိုချုပ်ထားတာကိုသိလိုက်ရပါတယ်။သူပစိုင်ထဲကလက်ကင်ဖုန်းကိုဆန်းကြည့်တဲ့အခါဖုန်းရောမှတ်ပုံတင်ရောပါလာတဲ့မြမဝင်နည်းနည်းပါပါပါမရှိတော့တာသိရပါတယ်။သူဘောကအမှောင်ကြပြီဆိုတာသိလိုက်ရပေမဲ့ဘာမှမတတ်နိုင်ပဲစိုက်ကင်နဲ့ခေါ်လာတဲ့လူကသူ့ကိုအသက်ကြီးကြီးလူတယောက်လက်ထဲလွှဲလိုက်ပြီးအဝေးပြေးကားဆီရပါတယ်။အဝေးပြေးကားပေါ်မှာနေရညရကုံသွားပြီးနောက်ဆုံးကားစီးနဲ့ကတ်တရားလမ်းရှိတဲ့ရွာငယ်လေးတရွာကအင်တိန်ကိုရောက်သွားပါတယ်။ချင်းယုံပြောရရင်သူ့ကိုစိတ်ဝေဒနာရှင်တရုတ်အမျိုးသားတယောက်နဲ့အာရမထိမြစေတာပဲဖြစ်ပါတယ်။သူဟာဆေယောကိုပါညှဉ်းပန်းခံရပြီး2013စက်တင်ဘာ23မှာကျမ်းမာသွန်ဆွမ်းနဲ့သားယေဒနာလေးမွေးဖွားလာတဲ့အခါအတိုင်းမဲ့မိခင်မေတ္တာနဲ့ပဲဘဝကိုဖြစ်သက်ရရှာပါတယ်။သားတို့ရုပ်ရည်တီးသားညီသားဖြစ်ပြီးအရာအလုံးလက်လျှော့လိုက်ပါမှတရမအမိုက်ပုံးတွေကနေထုနဲ့ထားတဲ့ဆဲဖုန်းဟောင်းတလုံးကောက်ရတာဟာသူဘဝလွမြောက်ရလန်းစဖြစ်သွားပါတယ်။သူရတဲ့မဘိုးတဲကချစ်ချုပ်ဆုထားတဲ့မွေနဲ့စင်ကဝေနိုင်တဲ့အခါအမျိုးသမီးရေလှူရှားသူတွေနဲ့ချစ်ဆက်မိသွားပြီးပါကိုနှုတ်တောင်းနှုတ်မဆက်ရဖဲရင်နာနာ၌ပဲ2017မေလ3ရက်မှာလွမြောက်လာပါတယ်။သူသားနဲ့သူပြန်နေခြင်းမေမဲ့ဒါကမဖြစ်နိုင်တော့ဘူးလို့သူလွမြောက်ရေဆောင်ရွက်သူကပြောပါတယ်။2017ကစပြီးမြန်မာအမျိုးသမီး200ကျော်ကိုကယ်တင်နိုင်မေမဲ့သူတို့ရင်သွေးကလေးတွေအားလုံးတရုတ်နိုင်ငံမှာထားခဲ့ရပါတယ်။လူကုန်ကူးသူတွေကအလုပ်ရမယ်လို့မျှော်ခေါ်ပြီးဆက်ကျော်သက်တွေတရုတ်နိုင်ငံနဲ့ရောက်တာနဲ့တရုတ်သရိုသားတွေကိုအမေရိကန်ဒေါ်လာ9000ငွေ1000စီနဲ့ရောင်းချပါတယ်။လူကုန်ကူးသူတွေဇနီးမယားလူချင်းသူတွေအတွက်ဘဝရင်းလိုက်ရတဲ့မိန်းကလေးတွေဥယျာဉ်ဘယ်ပြည့်ဘယ်မြရှိမှန်းအတိအကျမသိနိုင်ဘူးလို့လည်းအမျိုးသမီးရေလှူရှားသူတွေကပြောပါတယ်ရှင်။